Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ16ရက်အင်္ဂါနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။ကျမဆုမြတ်မွန်ပါရှင်။ကမ္ဘာတဝန်းကွန်ပျူတာကွန်ရက်တွေပေါ် ransomware virus နဲ့တိုက်ခိုက်မှုဟာမြောက်ကိုရီးယားကလှုပ်တာလားဆိုတာကို cyber လုံခြုံရေးကုမ္ပဏီတွေလေ့လာဆန်းစစ်နေကြပါတယ်။မြန်မာနိုင်ငံမှာမေလ24ရက်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပြည်လုံးဒုတိယအစည်းအဝေးကိုကုလသမဂ္ဂဒွေးရမှုချုပ်တက်ရောက်ဖို့မြန်မာနိုင်ငံကဖိတ်ကြားထားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဥဆံမဝင်နဲ့ကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်တည်င်းတွေပြီးနှားဆင်ကြမဲ့တည်င်းလွားတွေထဲမှာတရုတ်ခေတ်စ်ပိုလန်မကြီးစီမံကိန်းနဲ့ပတ်သက်လို့
ကျွန်တော်တို့တိုင်းပြည်ဟာဒီနိုင်ငံရင်းနှီးမြှုပ်နှံမှုဘလို့ရင်ဆိုင်မလဲကျွန်တော်တို့တိုင်းပြည်သူတွေဘလို့
အကျိုးရှိတရုတ်မြန်မာရေးတုံးတဲ့သူဦးမမောင်စိုးပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင်ဒီပိုလန်မကြီးစီမံကိန်းနဲ့ပတ်သက်လို့အခက်အခဲတွေဘလို့ရှိနိုင်တယ်လဲပြီးတော့မြန်မာပွန်ပီဘက်ကုမ္ပဏီရဲ့တရားစွဲခြင်းခံထားရတဲ့ထိုင်းတကင်းနောက်ရဲမှုချက်ချင်းရုပ်သိမ်းပေးဖို့တောင်းဆိုခြင်းနဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မုံနဲ့ကိုဆန်မိုးဝေတို့ပြောပြပေးပါမယ်ရှင်
။ကမ္ဘာတဝန်းကွန်ပျူတာကွန်ရက်တွေအပေါ်စိုက်ဘာတိုက်ခိုက်မှုဟာတရင်လာနေမှာနည်းသွားဖို့ရပါတယ်။ပြီးခဲ့တဲ့သောက်စာနေ့ကစပြီးနိုင်ငံပေါင်း150ကကွန်ပျူတာပေါင်း3သိန်းထက်မနည်းစိုက်ဘာတိုက်ခိုက်ခံခဲ့ရတဲ့အထက်မှာတရုတ်ဂျပန်အင်ဒိုနီးရှားစတဲ့အာရှနိုင်ငံတော်တော်များများလည်းတိုက်ခိုက်ခံခဲ့ရပါတယ်။ကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ကုမ္ပဏီကြီးနှစ်ခုကအခုစိုက်ဘာတိုက်ခိုက်မှုဟာမြောက်ကိုရီးယားနဲ့ဆက်ဆက်နေတဲ့အဖွဲ့ကလုပ်တာလားဆိုတာကိုစမ်းစစ်နေကြပါတယ်။ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်ပေးငွေတောင်းတဲ့ WannaCry ဆိုတဲ့ ransomware virus software နဲ့တိုက်ခိုက်မှုမှာမြောက်ကိုရီးယားနဲ့ဆက်နွယ်နေတဲ့နည်းပညာဆိုင်ရာတဲလွန်စားတွေတွေ့ရတယ်လို့ Symantec နဲ့ Kaspersky Lab Cyber လုံခြုံရေးကုမ္ပဏီတို့ကပြောပါတယ်။ WannaCry software မူလ version မှာသုံးထားတဲ့ program code တွေဟာLazarus Group ဆိုတဲ့မြောက်ကိုရီးယားနိုင်ငံက hacker အုပ်စု၃နဲ့ program တွေမှာတွေ့ရတဲ့ code တွေနဲ့ဆင်တူဖြစ်နေတယ်လို့ပြောပါတယ်။ cyber တိုက်ခိုက်မှုတွေထဲမှာအချိန်တို့အတွင်းအများဆုံးပြန့်နှံ့သွားတဲ့ WannaCry virus တိုက်ခိုက်မှုကိုမြောက်ကိုရီးယားကလုတာလားဆိုတာအခုအချိန်မှာအတိအကျတော့မပြောနိုင်သေးဘူးလို့ Symantec နဲ့ Kaspersky Lab ကုမ္ပဏီတစ်ခုလုံးကပြောပါတယ်။ ransomware တိုက်ခိုက်ခံရတဲ့ computer screen တွေပေါ်မှာဒီ computer တွေက file တွေကိုဖတ်မရအောင်လို့ encrypt လုပ်လိုက်တယ်online ပေါ်မှာဒါအသုံးပြုတဲ့ bitcoin ငွေကြေးဒေါ်လာ300ဘူးပေးမှ file တွေကိုပြန်သုံးလို့ရမယ်လို့ပြန်ပေးငွေတောင်းခဲ့တာဖြစ်ပါတယ်။တိုက်ခိုက်ခံရတဲ့ computer တွေပြန်သုံးနိုင်အောင်လို့စုစုပေါင်းဒေါ်လာ800အောက်ပြန်ပေးငွေပေးခဲ့တယ်လို့ Enduro ကဒီနေ့လာနေကပြောပါတယ်။ Microsoft ရဲ့ Windows software hardware တွေကိုအသုံးချပြီးတော့ cyber တိုက်ခိုက်မှုတွေလုပ်နေတာဖြစ်တဲ့အတွက် PC computer သုံးသူတွေအနေနဲ့နောက်ဆုံးထုတ်လုံခြုံရေးအစ်စ်မြင့်ထားတဲ့ software တွေကို update လုပ်ကြဖို့အတွက်လည်း Microsoft company ကတိုက်တွန်းနေပါတယ်ရှင်။
စီးရီးယားနိုင်ငံမှာနေစဉ်နဲ့အမျှအကျဉ်းသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ပြစ်နေပြီးတော့တည်ဆုံးသူတွေရဲ့ကိုယ်ခန္ဓာတွေကိုမြို့တော်ဒမတ်စကပ်စ်ရဲ့အပြင်ဘက်မှာမီးရှို့တကြိုပြစ်နေတယ်လို့စီးရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကတင်းနာနေမှာဆွဆွဲပြောဆိုလိုက်ပါတယ်။တနေ့တနေ့အကျဉ်းသားပေါင်း50ခန့်ကိုစေတန်းကြအကျဉ်းတောင်တွင်မှာကျိုးပေးကုမြတ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဒါမှမဟုတ်ဘာရှာအာဆတ်အစိုးရဟာအခုလိုတည်ဆုံးသူတွေကိုမီးရှို့ပြစ်တဲ့နည်းလမ်းကိုအသုံးပြုပြီးတော့လူတွေအစုလိုက်ပြုံလိုက်တပ်ဖြတ်နေပါတယ်ဆိုတော့ထောက်ထားတွေကိုဖျောက်ဖျက်ပြစ်နေတာဖြစ်တယ်လို့ဆွဆွဲပြစ်တင်လိုက်ပါတယ်။စီးရီးယားအစိုးရဟာရုရှားနဲ့အီရန်နှစ်နိုင်ငံတို့ရဲ့စီးရီးအထောက်ပံ့ကိုဆက်လက်ရယူနေပြီးတော့ရက်စက်ရုံမာတဲ့နည်းလမ်းတွေကိုအစ်စ်တွေကိုလှုပ်ဆောင်နေတယ်လို့အရှိအလေပိုင်းဆိုင်ရာအမေရိကန်တန်မတ်ကြီးစတုဂျုန်းစ်ကပြောပါတယ်။ရုရှားနဲ့အီရန်နှစ်နိုင်ငံဟာတမရအဆက်အစိုးရအနေနဲ့6နှစ်ကြာကာလအတွင်းအစိုးရဖြုတ်ချဖို့ကြိုးပမ်းနေတဲ့သဘုံအဖွဲ့ကိုမျိုးစုံနှိမ့်နှင်းဖို့အတွက်အထောက်အကူပေးနေပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာလူပေါင်း4သိန်းဝန်းကျင်တေဆုံးခဲ့ကြပါတယ်။
မြောက်ကိုရီးယားရဲ့တင်းငွေနေတော့ကမစ္စောဒုံပြစ်လို့မှုကိုကြီးကြီးအဖြစ်အမေရိကန်ပြည်ထောင်စုအထီးကျောက်အောင်ပြစ်နိုင်မဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပြစ်ပဲထင်းလုံးတီထွင်ရေးစ조사မှုရဲ့ကြီးမားတဲ့ရှေ့တိုးခြေလက်တစ်ခုဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်။နောက်ဆုံးပြစ်လိုက်တဲ့မစ္စောဒုံဟာပမာဏကြီးတဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့တာလက်ပြစ်မေပြင်ကနေမြေပြင်ပြစ်ပဲထင်းလုံးဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကတင်းနယ်လာနေမှာပြောကြားခဲ့ပါတယ်။ဟွာဆောင်12လို့နာမည်ပေးထားတဲ့မစ္စောဟာ kilometer natang tia jo amien ti tatwa pi lo kilometer 869 akwa away athi yauk ga russia na ga pin le de ko cha ke le lo myo korea aso ya bai kcn ni tadin ga pyo ba de myo korea ga sin nyet ni pinya ne phan ni tha de pe thain thong phit de lo myo korea ba ga pyo da ko di tang korea sit tat ga ro adi law ma houn nai mu lo pyo cha ke ba de da ba me American ga akata taipan pinya shin le ga ro tai chin pye pe thain thong di chwin nai ye si u ti ni de lo tong tat ni ja ba de တနင်္ဂနွေနေ့ကမစ္စတာဒုံဆွမ်းဆောင်နိုင်သလောက်အရင်ကမတွေးခဲ့ရဘူးတဲ့အတွက်စိုးရင်စရာဖြစ်တယ်လို့ပညာရှင်တွေကပြောကြပါတယ်။မြောက်ကိုရီးယားဟာလုံခြုံရေးကောင်စီချိုးဖောက်ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးတော့ဒေတာတွေငြိမ်းချမ်းလုံခြုံရေးကိုချိန်ဆောင်နေတယ်လို့ကုလသမဂ္ဂတွေးရမှုကြောင့်အန်တိုနီယိုဂူတာရက်စ်ကတနင်္ဂနွေနေ့မှာပြောကြားအပြစ်တင်ခဲ့ပါတယ်။အခုနောက်ဆုံးမစ္စတာဒု
ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေပေါ်လမ်းကြောင်းပြောင်းသွားအောင်တမရအင်ပြူရောကတင်းနာနေမှာကျူပန်အားထုတ်နေသလိုကိုမီရဲ့နေရာကိုအစားထိုးခန့်အပ်နိုင်ရေးအတွက်အမိတင်သွင်းနိုင်မှုအစောတလျင်ရှာဖွေနေရတာနဲ့ပတ်သက်ပြီးတော့လည်းခုခံပြောဆိုနေကြပါတယ်မစ္စတာကိုမီကိုယာရုကနေဖယ်ရှားခဲ့ပြီး6ရက်အကြာအဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြို့တော်ဝါရှင်တန် DC မှာဒီမိုကရက်တွေဒေါသထွက်နေကြသလိုဖြစ်နိုင်ခြေရှိတဲ့ရုရှားနဲ့တမရထရမ့်တို့ကြားဆက်ဆက်ပတ်သက်နေမှုတွေပေါ်စစ်ဆေးပေးဖို့တဲ့အထူးစုံစမ်းရေးမှုတယောက်ခံထားနိုင်ရေးအားထုတ်နေကြပါတယ်ဒါပေမဲ့ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအတိုင်းအတာကရှင်းရှင်းလင်းလင်းကိုယ်ဝဲပြပြမရှိသေးပါဘူးရာထူးကနေဖယ်ရှားမပစ်သေးခင်အချိန်အထိကိုမီဟာ2016ခုနှစ်တမရရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေတဆင့်ဝင်ရောက်နှောက်ယှက်မှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားနဲ့ပူးပေါင်းပြီးတော့လိန်ညာခဲ့တယ်ဆိုတဲ့ကိစ္စတွေကိုဥဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်ခင်ဗျာ
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါလေးမနေ့အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာမေလ24ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုကုလသမဂ္ဂတွင်ရမှုချုပ်တရဖို့မြန်မာနိုင်ငံကဖိတ်ကြားထားပါတယ်။ရှေလန်းကုန်းလန်းပါဝင်တဲ့ခေတ်သစ်ပိုးလန်းမကြီးစီမံကိန်းအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲတရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုဂူတာရက်စ်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြတာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ပေါ်ဆောင်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂကအားပေးထောက်ခံနေတဲ့ကိစ္စတွေအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ပြည်ထောင်ရေးဆင်းပြေကိုမျက်မျက်တတကင်တွယ်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုဒေါအောင်ဆန်းစုကြည်နဲ့မစ္စတာဂူတာရက်စ်တို့ဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။အမျိုးသားပြည်လည်တင်းမြတ်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိစ္စကိုဆွေးနွေးခဲ့ကြတဲ့အပြင်မကြခင်ကျင်းပမဲ့27ရာစုပင်လုံဒုတိယအစည်းအဝေးကိုကုလသမဂ္ဂတွင်ရမှုချုပ်တက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာမေလ14ရက်နဲ့15ရက်နှစ်ရက်ကျင်းပခဲ့တဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံအကြီးအကဲတွေကြားစပွဲဝိုင်းထိုင်ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်လည်းပါဝင်ဆွေးနွေးမိန့်ခွန်းပြောကြားခဲ့ပါတယ်။ပိုလမတ်တကြီးစီမံကြိတ်အောင်မြင်စေဖို့အတွက်ပြန်လည်နားလည်မှုလေးစားမှုကိုအခြေခံတဲ့ပြည်သူအချင်းချင်းကြားကောင်းမွန်တဲ့ဆက်ဆံရေးရရှိမှုနဲ့တည်ငြိမ်အေးချမ်းတဲ့ပတ်ဝန်းကျင်တရရှိမှုတို့ဟာအဓိကကျတဲ့အခြေခံချက်တွေဖြစ်တဲ့ဆိုတာကိုဒေါအောင်ဆန်းစုကြည်ကအလေးထားပြောခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင်
။ EU ဥရောပသမဂ္ဂကရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကပြည်ပခဖြစ်ပေါ်ရာဒေသ၃ခုမှာရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉သန်းထောက်ပံ့ကူညီကောဖို့ရှိတယ်လို့နောက်ထပ်ယူရိုငွေ၃သန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ချတဲ့ကိစ္စတွေမှာအသုံးပြုဖို့အတွက်ကူညီပေးသွားမယ်လို့ဆိုပါတယ် EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်ဆိုင်ရာမဟာမင်းကြီးခရစ်စတိုစိုက်လီယနီစကာနှစ်ရက်တာခီးစဉ်အတွင်းမြန်မာနိုင်ငံကလူသားချင်းစာနာတဲ့အထောက်အထားအကူအညီပေးဖို့အတွက်ယူရိုငွေ၁၂သန်းထိပေးလှူသွားဖို့ပြောဆိုလိုက်တာဖြစ်ပါတယ်
EU ဥရောပသမဂ္ဂအတွင်းထက်တဲ့ဝင်ဝင်ပြုပြင်ပြောင်းလဲရေးလုပ်နိုင်မှုအတွက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့အနီးကပ်ဆောင်ရွက်လိုတယ်လို့ပြင်သစ်သမ္မတမန်နျူအယ်မက်ခရွန်ကပြောကြားခဲ့ပါတယ်။ပြင်သမ္မတတာဝန်အပြည့်အဝယူတဲ့ပထမနေ့မှာပဲပြင်သစ်သမ္မတဟာဂျာမနီနိုင်ငံကိုတွားရောက်ပြီးဝန်ကြီးချုပ်မာကဲလ်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။ The Voice of America
Now, so yeah, the dinner go Massim Yamunet goes and move with your bigger up your bar, a good drink somebody who's that I told him, Bibame. Till get the bull and magisim against and drink some money in Saba machine. Go learn you lamp out when they keep the bull and magisim and gay. A genie, miapia ladlo, a cake carol, she named it, seeming game pitamo, bubon some yamuga, take good ye jello, tell the marashi jipping up your jagabare, tell Nangan and Nangan on Chelsea, Nanang and Chase on the me, see why ye lenjangi, chalku, panty ye season, bowin, the deceiving game ha, tell ye see why ye impire, chat twin day, seeming game ye pitello, lila do the choga, ninja the low, the choga lay, gaba lema, tell Nangan ye need hago, lounge ye today, seeming game ye pitello, don't the jabare, view it the dinner be I, Vijimu Rogani, people at the dingo chicken be, Masumia Munga, think Yaba machine.
Ida Yu Yanzi Jungo. 但属于世界
Belt and Road Initiative Kitty Bola Maji Siman Gengo Tio Nanganga Sapu Samya Dressuvime Tegava Lone at the Sai Marello Tio Damra Shi Jingping Joja Dwagira Pipare Tio Nangani Asha Ashi Levi Africane Uyobago Silk Road Economic Belt Gonglan Maritime Silk Road Jilano Ne Sadweme Siman Gengigo Mesa Puerto De Belt and Road Forum Gani, Ledwe Sawyer Yame, season bound Nia Kondesego, Taya Lare Nangani, the board to get Javare, Kavama Siboye Quin Landry, Bomo Buenlaze, Kavan Ranchon, Chenja Deniama, Nemyada, Joe Kansan, Ninja, and Sawyer Yine, Gondoye, Lula Quin, Bobi, Jebian Zee, season ago, Belt and Road Forum, take these swinging where Taya Kajare, Nangati, Gary, the board to Lemma Toge Jarello, Forum Asunda Boy Martio, the Mrashi Jimbing up your Jagivare. ကမ္ဘာကြီးရာတွေမှာတရုတ်ရဲ့အခန်းကဏ္ဍချဲ့ထွင်မှုမဟာဗျူဟာကိုမိမောင်းထိုးပြနေတဲ့စီမံကိန်းကြီးဖြစ်ပေမဲ့နိုင်ငံရေးအကျိုးအမြတ်အတွက်ဒီစီမံကိန်းကြီးကိုအသုံးချမှာမဟုတ်ဘူးဆိုတာကိုလည်းတရုတ်သမ္မတကအလေးထားပြောခဲ့ပါတယ်။ဒီနေ့လာနေကပြီးဆုံးသွားတဲ့ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံအကြီးအကဲပေါင်း 30 DC Mangangi Dema Bawimbo, Peko Kanyare, Germany Gomini Rebecca, a sea a single Shishin Lilin Diabo, a Jiji Yellow, Belt and Road Forum, Dayakere, Germany Siboyi and Ned Swan in Sayang Winji, Bridget Zibreska, Biovare.
Germany is not as a country asked to be part of the initiative, but that German companies are asked to be part of it.
Siman Genji Dema, Germany Nangan Bawimbo, Peko Kanyabime, Germany Gomini Riguro, Babo Peko Tabare. ဒါကြောင့်ဘာရီစောက်မှာလဲစောက်လုပ်ရေးလုပ်ငန်းတွေရဲ့အစီအစဉ်ကဘယ်လိုလဲဆိုတာကိုသိထားတင်ပါတယ်။ဂျာမနီလိုပဲနိုင်ငံတိုင်းကုမ္ပဏီတိုင်းသိတင်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ချပြတဲ့အစီအစဉ်တွေထဲမှာတရုတ်နိုင်ငံကိုနိုင်ငံပေါင်း64ငါးနိုင်ငံနဲ့ချိတ်ဆက်နိုင်မဲ့စီးပွားရေးလမ်းကြောင်းတစ်ခြားခုဖန်တီးမဲ့အစီအစဉ်လဲပါဝင်ပါတယ်။ခန့်မှန်းချေဒေါ်လာဘီလီယံ964လောက်က
နိုင်ငံသားအရန်ပန်တာ၃ထရီလီယံကျော်ရှိတဲ့တရုတ်နိုင်ငံအတွက်အာမခံထားတဲ့ပမာဏကိုအသာလေးအကုန်ခံနိုင်တယ်လို့ဘေကျင်းကလေ့လာသူတွေကပြောကြပါတယ်။ဟာဝိုင်မှာရှိတဲ့အင်စတီကျူ့တ်အော့ဖ်အေရှန်စီကျူရီတီကပမောက္ခမိုဟန်မလီကတော့ဒါဟာစီးပွားရေးကိုလိုနီချက်ထွင်ဖို့တရုတ်ကလုပ်နေပုံရတယ်လို့ပြောပါတယ်။နိုင်ငံငယ်လေးတွေကိုကျူးကျော်သိမ်းပိုက်မဲ့အစားငွေကြေးမလုံးပေးသိမ်းသွင်းပြီး တရုတ်နိုင်ငံသားအဓိကကြားတဲ့အာရှဖြစ်အောင်စီးပွားရေးအင်ပါယာချဲ့ထွင်နေတာဖြစ်တယ်လို့ပါမောက်ခမလီကသူ့ရဲ့တုံ့သက်ချက်ကိုအီးမေးလ်နဲ့ VOA ကိုပြောကြားခဲ့ပါတယ်။ချိန်မှာကျေပြန့်တဲ့စီမံကိန်းကြီးကိုစွတ်စွတ်ဆဆလုပ်နေတဲ့တရုတ်အတွက်အန်ဒီအမ်များတယ်လို့လည်းသူကတုံ့သက်ပါတယ်။ China Policy အတိုင်းအမြန်ကော်မတီကဒါရိုက်တာဒေးဗစ်ကယ်လီကလည်းဘယ်လ်တန်ရိုးစီမံကိန်းကြီးဟာကမ္ဘာအလယ်မှာတရုတ်နိုင်ငံရဲ့အဆင့်ကိုအဆုံးဖြတ်ပေးမဲ့စီမံကိန်းကြီးဖြစ်တယ်လို့ပြောပါတယ်။
But if it doesn't work, if it runs into problems, if it's impractical, if it's too costly, if it falls over.
တကယ်လို့အလုံးမဖြစ်ဘူးပြဿနာတွေရှိလာမယ်လက်တွေ့မကြဘူးတိတ်အကုန်ကြများမယ်စီမံကိန်းကြီးပြတ်သွားမယ်ဆိုရင်ကမ္ဘာအလယ်မှာတရုတ်နိုင်ငံရဲ့အနေအထားအပေါ်အများကြီးထိခိုက်သွားနိုင်ပါတယ်။ဒါကြောင့်ဒါမျိုးဖြစ်သွားမှာကိုလူတွေစိတ်ပူနေကြတာပါအမျိုးမြင့်ကြီးကြီးနဲ့လောင်းကြီးထကစားနေတာမျိုးမို့ ဆုံးရှုံးမှုတွေကလည်းတိတ်ကြီးနိုင်ပါတယ
်တရုတ်နိုင်ငံကတော့သူတို့အစားပြုတဲ့ခေတ်သစ်ပိုလန်မကြီးကနေအလားအလာကောင်းတွေကုန်သွယ်စည်းဝါးအကျိုးအမြတ်တွေရလာမယ်လို့အခိုင်အမာယုံကြည်နေပါတယ်တချိန်တည်းမှာပိုလန်မသစ်စီမံကိန်းကြီးပြည်ဆောင်ပြင်းမြောက်ဖို့အတွက်နိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုဟာအဓိကကျအရေးကြီးတယ်ဆိုတာကိုလည်းတရုတ်သံတမန်က Belt and Road Forum မှာအလေးထားပြောသွားခဲ့ပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာပါရှင်။တဆက်ထမှာပဲဒီစီမံကိန်းကနေမြန်မာနိုင်ငံအတွက်စီးပွားရေးမျှော်လင့်ချက်ဘယ်လိုရှိနိုင်မလဲဆိုတဲ့အမြင်ကိုလည်းတင်ပြပေးလိုပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးရလာကောင်းတွေရှိလာနိုင်တယ်လို့မျှော်လင့်နေတဲ့တချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားမယ့်အချက်တွေလည်းရှိနေတယ်လို့တရုတ်မြန်မာရေးသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။ဒီစီမံကိန်းကိုဦးဆောင်လှုပ်ရှားနေတဲ့တရုတ်နိုင်ငံဟာကမ္ဘာအင်အားကြီးနေရာကိုရယူဖို့ရည်ရွယ်ထားပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင်။
တရုတ်နိုင်ငံရဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံကပါဝင်လာမယ်ဆိုရင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးရေရှည်မှာနိုင်ငံရဲ့အချုပ်အခြာအာဏာချင်းချောက်ခံရတာမျိုးမဖြစ်ရအောင်တတိကြီးစွာထားဖို့လိုတယ်လို့တရုတ်မြန်မာအရေးသုံးသပ်သူရန်ကုန်မြို့နေဥမမောင်စိုးကပြောပါတယ
်ကျွန်တော်တို့တိုင်းပြည်ဟာဒီနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဘယ်လိုရင်ဆိုင်မလဲကျွန်တော်တို့တိုင်းပြည်သူတွေဘယ်လောက်အကျိုးရှိမလဲဒီရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဘယ်လောက်ထိန်းချုပ်နိုင်တယ်လဲဆိုတာပြဿနာရှိတယ်။အခုကကြောက်မြူစီမေးဇုံနဲ့ကြောက်မြူရင်းနဲ့စက္ကန့်နဲ့ပတ်သက်ပြီးတော့ဒီဘောင်ဟာဘက်ကတင်တာ50 50ရင်းလို့ဖြစ်တယ်။တိကျကတောင်းတာ80 30 80 20ဆိုတဲ့အတန်တွေထွက်နေ။ဒါပုံလင်းလင်းတော့မရှိသေးဘူးကျွန်တော်တို့သိကြမသိသေးဘူး။အဲ့လိုတစ်ဖက်ဆောင်နေဖြစ်မယ်ဆိုရင်ကျွန်တော်တို့ဗမာပြည်သူတွေအတွက်အကျိုးရှိမှာမဟုတ်ဘူး။နောက်တစ်ခုကအဲ့ဒီလုပ်ငန်းနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပြည်ကမထိန်းချုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်ဗမာပြည်ရဲ့အချုပ်အခြာအာဏာနဲ့ပတ်သက်ပြီးတော့ပြဿနာရှိနိုင်တယ်လို့ဒါလူလူကအများစုကနေပြီးတော့ယူဆကြတယ်။ဆိုလိုတာကတရုတ်စီးပွားရေးလုပ်ငန်းတွေဘာမှမရှိရင်သူတို့ရဲ့အကျိုးစီးပွားလည်းအများစုရှိရင်တရုတ်ကနေကြောက်ယူသည့်ဒီမီးသားလန်းဖောက်တယ်ကားလန်းဖောက်တယ်ဒီလမ်းကြောင်းတွေနဲ့ပတ်သက်တဲ့လုံခြုံရေးနဲ့ဒီလမ်းကြောင်းတွေချုပ်ကန်မှုအခွင့်အာဏာဘယ်သူစီမှာရှိမလဲ။မြန်မာယူမှာရှိမလားတရုတ်ယူမှာရှိမလားဒီပြဿနာတွေကကျွန်တော်တို့တိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့ဆိုင်တဲ့ပြဿနာလို့ထင်ပါတယ်။
ကမ္ဘာနိုင်ငံကြီးတွေအနေနဲ့ပုံမျိုးဖို့အာယူနေစေနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့အခါသူတို့အကျိုးစီးပွားကာကွယ်ဖို့အတွက်လုံခြုံရေးကိစ္စတွေကိုအလေးထားပြောဆိုလေရှိတာကြောင့်ဒါကိုသတိထားစရာအချက်ဖြစ်ထည့်သွင်းစဉ်းစားရမယ်လို့တရုတ်နိုင်ငံယူနန်တက္ကသိုလ်မှာသုတေသနစာတမ်းရေးသားနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ
်ကျွန်တော်တို့နိုင်ငံထဲမှာသူတို့ရဲ့လက်နက်ကင်အဖွဲ့အစည်းတွေဘာတွေကဝင်ပြီးတော့လုံခြုံရေးတက်တာဝန်ယူတာတို့ဘာတို့တို့ဆွေးနွေးလာရင်ပြောလာရင်ကျွန်တော်တို့ကလက်မခံဖို့လိုတာပေါ့လေကျွန်တော်တို့ပြည်ပင်မှာဒီထောက်လုပ်တဲ့တထားလန်ကာလန်တမောစိတ်စားတဲ့ဟာတွေနဲ့ပတ်သက်လို့လုံခြုံရေးအပြည့်အဝတာဝန်ယူတယ်ဆိုပြီးတော့ကိုယ့်ရဲ့အချုပ်အခြာအာဏာကိုထိန်းသိမ်းရမှာပေါ့တို့ကတော့တို့လုံခြုံရေးအတွက်ကိုစိုးရိမ်တာရှိလိမ့်မယ်အထူးသဖြင့်ဟိုကျွန်တော်တို့အခုနေသက်မှာငင်းကြိုင်းမရလို့ရှင်တို့ပဲစောင့်ကြည့်နေတို့စောင့်ရင်အော်အဲ့ဒီမြန်မာလက်နက်ကိုင်အဖွဲ့တွေကလည်းအန္တရာယ်မပေးဘူးပေါ့အဲ့ဒါမျိုးတွေသူတို့တောင်းဆိုလာနိုင်တဲ့အခါမှာကိုယ့်ဘက်ကအဲ့ဒါကိုခွင့်မပြုဖို့လိုတယ
်ခေတ်သစ်ပိုလန်မကြီးစီမံကိန်းအတွက်မြန်မာနိုင်ငံဟာနိုင်ငံခြားချင်းငွေတွေယူရမှာဖြစ်တယ်လို့ကျွေးမီကိစ္စအတွက်ဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုပါစဉ်းစားထားရမှာဖြစ်တယ်လို့ဦးမမောင်စိုးကသုံးသပ်ပါတယ
်နောက်တစ်ခုကျွန်တော်တို့တိုင်းပြည်ဟာထိုင်းလိုစီဝါရေးတောင်းတင်းတဲ့နိုင်ငံမဟုတ်ဘူးအဲ့တော့ထိုင်းလိုစီဝေးတောင်းတဲ့နိုင်ငံတကူမှာတေကွာဝင်လာမယ်ဆိုတေကွာ50ထိုင်းက50ထဲမယ်လို့မမတင်းတင်းပြောနိုင်ပေမဲ့ကျွန်တော်ကတေကွာဝင်လာတေကွာ50ငါတို့50ထဲမယ်ဆိုတော့မှကျွန်တော်ရဲ့ဘာနာအခြေအနေကအကန့်အသတ်ရှိတယ်။အဲ့လိုအခြေအနေမှာတရုတ်ကဗမာပြည်ကိုရင်းနှီးမြှုပ်နှံမှုအားလုံးစီကျွန်တော်တို့အတွက်ကောင်းတာရောဆိုးတာရောနှစ်ခုစုံလက္ခဏာရှိတယ်။ဒါကိုကျွန်တော်သတိထားပြီးထိန်းသိမ်းဖို့လိုအပ်မယ်လို့ထင်တယ်ကျွန်တော်မြင်တော့တရုတ်ကစီဝါရေးစူပါပါဝါအနေနဲ့အမေရိကန်ကိုကြောတက်ချင်တဲ့ရွယ်ချက်နဲ့လုပ်တာလို့မြင်ပါတယ်ခင်ဗျာဖြစ်မဖြစ်တော့ဒါကျွန်တော်စောင့်ကြည့်အောင်ပါပေါ့
နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အခါနိုင်ငံအကျိုးစီးပွားကာကွယ်နိုင်ဖို့မြန်မာအစိုးရအနေနဲ့သူပြဋ္ဌာန်းမိသားဥပဒေတွေအတိုင်းတင်းကျပ်စွာဆောင်ရွက်ဖို့လိုတယ်လို့ဦးရဲထွန်းကမြင်ပါတယ
်အဲ့တော့ကျွန်တော်တို့ကအခုမှလာရင်းနှီးမြှုပ်နှံမှုကိုမျှော်လင့်ပြီးတော့ဆွဲဆောင်နေတဲ့အတိုင်းဖြစ်တော့တရုတ်ကအဲ့ဒီလိုဟိုဆက်မှုလုပ်ငန်းတွေလာပြီးတော့ပူတောင်းမယ်ဆိုလို့ရှိရင်အရေးကြီးတာကတော့လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအနေနဲ့ဒီပြည်ရင်းမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလိုက်နာဖို့လိုက်နာအောင်ကျွန်တော်တို့အစိုးရကစက်မှတ်ဖို့သဘာဝပတ်ဝန်းကျင်မပြည့်စုံအောင်နောက်ဒီအလုပ်ကိုင်းတွေရရှိအောင်ဟိုကျွန်တော်တို့ဒီဥပဒေကိုကောင်းကောင်းပြဋ္ဌာန်းပြီးတဲ့အခါကျတော့အဲ့ဒီဥပဒေအတိုင်း
ไล่หน้าผู้ด้วยซิซิเดอานาบันอภิเผยอี้ดิกากอรับมาผิดผู้บ่เนาะไทยไทยผู้บ่เนาะจารย์รู้อโซยากาเปชาจำบัดผู้หลุเลยนะโอบีโออาลุอตูกอกขอได้คิดติปูลามาจีสีมันเกมาสัญญาลำมาจีชอกคู่ตัดมาทาบีไอ้นี่เดกะติยุ่นနိုင်ငံတောင်ပိုင်းကနေအိန္ဒိယနိုင်ငံကြားစัญญาလမ်းမ 3 ပိုင်းပေါ်မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယလမ်းကြောင်းတစ်ခုလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းတတုတူဖော်ရေးလုပ်ငန်းလှုပ်ဆောင်နေတဲ့ထိုင်းတတုတွင်လုပ်ငန်းကုမ္ပဏီတစ်ခုကတရားစွဲဆိုခြင်းခံထားတဲ့ထိုင်းတည်နှောင်းဖရာရူဂျီဝန်ရုံရဲ့အမှုကိုရုပ်သိမ်းပေးဖို့မျက်စိမချတည်နှောင်းများအဖွဲ့
ထိုင်းသားလူဝင်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာပွန်ပေပက်ကုမ္ပဏီလစ်မိတက်MPC ကနေတရားစွဲတာခံထားတဲ့ထိုင်းတည်နှောင်းဖရာရူဂျီဝန်ရုံရဲ့အမှုကိုချက်ချင်းပြန်ပြီးရုပ်သိမ်းဖို့နေစည်းမချတည်နှောင်းများအဖွဲ့ RSF အပါအဝင်ထိုင်းနဲ့မြန်မာလူအခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းဆောင်ရွက်ရေးအဖွဲ့အားလုံးပေါင်း80ကနေပြီးတော့ပူရဲကြေညာချက်တစ
ကျင်းပီတူဖြစ်တဲ့နော်ပီတလောကကျင်းညာချက်ထုတ်ပြန်ရတာနဲ့ပတ်သက်လို့အခုလိုရှင်းပြပါရစေ။ခုဒီထိုင်းပြင်းထန်တာထိုင်းလူကွေးကော်မရှင်ဂါဒီအမှုကိစ္စနဲ့ပတ်သက်လို့မှလာဆက်စပ်ဖြစ်တဲ့အချိန်တော့လိုက်လာတယ်။လက်ရှိဒီဖြစ်နေတဲ့အခုဒီညီမပုံပြပေးကုမ္ပဏီထိုင်းကုမ္ပဏီကြောင့်ပေါ့ဒီမိုင်းလုပ်ငန်းကြောင့်ဖြစ်နေတာလေ။ရေဒီရသားတွေနဲ့လည်းတွေ့တယ်။အဲ့ဒီမိုင်းကိ ချက်ပေါ်မှာအမှန်တရားပေါ်မှာပြီးရယ်နော်ကုမ္ပဏီရဲ့ကုန်တက်ကထိခိုက်အောင်ကြီးတာမဟုတ်ဘူးအကျယ်ပြည့်ပြည့်ပေါ်မှာသူကချိန်ချပြီးတော့ရေးတဲ့အတွေ့ပေါ်နော်အမှန်တရားပေါ်မှာရေးတဲ့အတွေ့ဒါကသူရဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုအဲချိန်ချရတယ်ပေါ်နော်ဒါကြောင့်မို့ဒါကတော့ကျမတို့အနေနဲ့ဒါမီဒီယာရဲ့ဒီလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုသိပြင်တာဖြစ်တယ်ဒါကြောင့်မို့ကျမတို့ကဆိုတရားဆွဆွရတဲ့အမှုကိုရေးသိမ်းဖို့အတွက်ထောက်ဆလိုက်ရှိဖြစ်ပါတယ်လို့
တာကပေါ်လူငယ်အဖွဲ့ဟာတနင်္လာရီတိုင်းပြည်ပတာတူတွင်တူးဖော်ရေးအပါအဝင်တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့နှစ်နာမှုတွေကိုဒေသခံတွေသိရှိနှိုးကြားမှုရှိစေဖို့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်။တနင်္လာရီတိုင်းဒွေမြို့အရှိဘက်မှာရှိတဲ့ဟိန်းသာတာတူတွင်လုပ်ငန်းကိုလှုပ်ဆောင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီဟာသူတို့တာတူတူးဖော်ရာကနေထွက်လာတဲ့စွန့်ပစ်ညှဉ်းညမ်းရေးတွေကိုအနီးအနားနဲ့ဒေသတဝိုက်မှာရှိတဲ့ရွာသူရွာသားတွေတုံးဆွဲနေတဲ့မြစ်ချောင်းအတွင်းဒီတိုင်းလွတ်ချလိုက်တဲ့အတွက်ရွာသူရွာသားတွေကျန်းမာရေးဆိုင်ရာဆိုးကျိုးတွေနဲ့ရင်ဆိုင်နေရကြောင်းထိုင်းသတင်းတောက် Pride Ruji Wanarun ကနေသတင်းဆောင်ပါရေးသားပြီး2019 March 1ရက်နေ့မှာထိုင်းနိုင်ငံထုတ်သတင်းရှင်သတင်းဌာနကနေသူတို့ရဲ့ online စာမျက်နှာမှာဖော်ပြခဲ့တာပါဒီရေးသားဖော်ပြချက်ဟာသူတို့ကုမ္ပဏီရဲ့ဂုံတိုက်ခါကိုထိခိုက်စေတယ်ဆိုပြီးတော့မြန်မာပွန်ပိပက်ကုမ္ပဏီကသတင်းတောက်နဲ့အတူဒနေရှင်းသတင်းဌာနကိုပါ2000ကွန်ပျူတာဆိုင်ရာရာဇဝတ်မှုအဥပဒေနဲ့မတ်လ20ရက်နေ့မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။တကယ်လို့သာကုမ္ပဏီကဆွဆွဲထားတဲ့အတိုင်းပြစ်မှုမြောက်တယ်လို့တရားရုံးကဆုံးဖြတ်ချက်ချခဲ့ရင်တော့သတင်းတောက်အနေနဲ့ထောင်ဒဏ်5နှစ်အထိကြာခံရမှာဖြစ်ပြီးငွေတန်အနေနဲ့ဒေါ်လာ 9,600 နဲ့ညီမျှတဲ့ဘက်ငွေ3,000ပေးဆောင်ရမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လဲထောင်ဒဏ်ငွေတန်တစ်ခုစလုံးကျခံရနိုင်ပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေရဲ့ပူးရဲကြေညာချက်နဲ့ပတ်သက်လို့ဒနေရှင်းသတင်းဌာနရဲ့အမှုဆောင်အက်ဒီတာတူဦးဖြစ်တဲ့ကျင်တနာပညာဝုကလည်းထောက်ခံကြောင်းပြောဆိုသလိုသတင်းတောက်ဖရတ်အနေနဲ့သတင်းတောက်တူဦးလောက်ရမယ့်အလုပ်တာဝန်ကိုမန်ကန်ရိုးသားစွာလှုပ်ဆောင်ခဲ့ခြင်းသာဖြစ်တဲ့ဆိုပြီးဒနေရှင်းသတင်းတစ်ပုဒ်မှာပြောဆိုထားပါတယ်။ဒွေမြို့အရှိဘက်ဟိန်းသာတပ်တူရင်းလုပ်ငန်းလှုပ်ကင်နေတဲ့မြန်မာပွန်ပိပက်ကုမ္ပဏီရဲ့လက်ရှိတပ်တူဒူးဖော်ရေးလုပ်ငန်းအခြေအနေနဲ့ပတ်သက်လို့လည်းနော်ပီဒလောကအခုလိုပြောပြပါဗျ
။ဒီထိုင်းကုမ္ပဏီကလုပ်ငန်းကိုစရအကောင့်ဖြစ်ဖို့တဲ့အချိန်မှာပြဿနာဆက်ဖြစ်နေပေါ့နော်။ဒီ2012မှာဆိုလို့ရှိရင်ပေါ့နော်။သူကဆုံးကသူကဒီတူမိုင်းကြီးကိုပေါ့နော်။အဲဒီကိန်းပဲလှုပ်ချလိုက်တဲ့ကုမ္ပဏီကအစုပ်ပြည့်ကြီးပေါ့။ကျမတို့ကဒီပြည်ထောင်စုမြင့်တဲ့ကိုသူကအဲဆိုချလိုက်တဲ့အခုဒီဟိန်းသားနေပြီးတော့မှဆိုချလိုက်တဲ့မိုင်းရီယာဆိုလို့ရှိရင်ဒီအဝါရံတစ်ဖက်ရဲ့အယောင်မျိုးပဲဒီအခုချစ်ချစ်ပြန်လာတဲ့လမ်းမှာပြင်တိုင်းမြေရှောင်းမှာဆိုလို့ရှိရင်ကျမတို့ကအဲတီတီရှာရှာတွေ့ရတယ်ပြင်တိုင်းမြေရှောင်းမှာရှိတဲ့ခြေရွာတွေပေါ့နော်ဒီမိုင်းရီကိုပဲသူတို့တောက်တုံးရတယ်မိုင်းရီကဝါနေပြီးနေလဲသူတို့မှရေးချယ်စရာမရှိဘူးရေတွင်းမရှိခဲ့တဲ့ဒီမိုင်းရီကသူတို့အုံးနေရတယ်ပေါ့နော်
မြန်မာပုံပြပကုမ္ပဏီဟာထိုင်းတည်င်းထောင်နဲ့ထိုင်းတည်င်းဌာနကိုတရားစွဲဆိုထားပေမဲ့တစ်ဖက်မှာတော့ဟိန်းသားတတူတွင်အောက်ဖက်တက်တက်မှာရှိတယ်။မြောင်းမြို့ရွာကရွာသူရွာသားကိုးဦးကနေတရားစွဲဆိုတာကိုခင်ရတာဖြစ်ပါတယ်။မိုးရာသီတွင်တတူမိုင်းတွင်ကနေထွက်လာတဲ့မိုင်းရည်တဲ့အတူကုမ္ပဏီရဲ့နှုံးစက်ကံပြူရာကနေအဲ့ဒီရွာသားတို့ရဲ့ဥယျာဉ်ခြံနဲ့နေအိမ်တွေပါသွားတဲ့အတွက်ရွာသား
ဒီမန်တုံမျိုးနယ်ရဲ့ကြောင်မဲမျိုးနယ်တွေကတော့အာဆီအက်ဆက်အက်ဆက်စီတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စစ်တပ်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာစစ်ဘေးရှောင်ထွက်ပြေးနေရပါတယ်အသေးစိတ်ကိုတော့ view ရတဲ့တင်းတော့နိုင်ကုန်းအင်္ဂါတင်းပြပို့ထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမျိုးနယ်နဲ့ကြောင်မဲမျိုးနယ်တွေမှာတမ်းမလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဒီကနေ့အထိရက်ဆက်စိုးစိုးလို့တိုက်ပွဲဖြစ်ပွားနေတယ်လို့ တောင်ပိုင်းရှမ်းပြည်တပ်မတော်အာစီအက်ဆက်အက်ဆက်စီနဲ့လည်းကြောင်မဲမျိုးနယ်ခွန်ကောကြေးရွာနဲ့တော်ဖဲကြေးရွာကြားမှာတိမရက်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုတော့ဒေသတွင်းဆက်သွယ်ရေးခက်ခဲကြောင့်အသေးစိတ်ကိုမသိရှိသေးဘူးလို့ပူမှုတိုင်းကျော်ကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ခြေပြုထားတဲ့မန်တုံမျိုးနယ်ထဲကတပ်စခန်းကိုတီအန် ซึ่งเป็นต้นฉบับในเรื่องจำเป็นมีคุณยิ่งไปยิ่งพูดเองกูตั้งสอกับเดียวว่าเลยกงกอโตเฟ่เป็นก็หายเลยไอ้ที่อ่ะซึ่งเป็นต้นฉบับในเรื่องจำเป็นมีคุณยิ่งไปยิ่งพูดเองกูตั้งสอกับเดียวว่าเลยกงกอโตเฟ่เป็นก็หายเลยไอ้ที่อ่ะซึ่งเป็นต้นฉบับในเรื่องจำเป็นมีคุณยิ่งไปยิ่งพูดเองกูตั้งสอกับเดียวว่าเลยถ้าเป็นต้นฉบับเราตั้งพูดเนี่ยต้องมันใช้มีตั้งเราอาศัยอาศัยตัวเดียวที่พูดเนี่ยได้พูดจะ
ถ้าเป็นตามเราตั้งพูดเนี่ยต้องมันใช้มีตั้งเราอาศัยอาศัยตัวเดียวที่พูดเนี่ยได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พูดจะเป็นพูดจะได้พู
ตามหลังตั้งพ่อเนี่ยตามมาแชมป์ยินตามเราอาซีเอสเซตตัดดูฮะแล้วทั้งสัจคุณเนี่ยตีเส้นบ้ามาน่าสงสัยไปพิบวกแค่ดีแต่เนี่ยไม่ละมาแต่จบยังไปพิบวกแค่ละวะนั่งงานตัวตามเป็นคำพูดกูตัวองค์สันสุจิอุสามีรอแล้วแม่ไม่ละนั่นสิเลี้ยนนี่มานั่นสิตียาสุเป็นลงยีลากันเจ้ามาพูดเป็นเส้นเนี่ยเสร็จเช่นเดิมมาเว้แชมป์ยินเนี่ยไปถึงได้ดูมาเสียพิบวกค่ะไปสัตย์พิบวกนี่เรื่องที่อันนั้นเลยเปลี่ยนใจยี่ยาสีปูมุตตาอีกจอ
ตามหลองตะพั่วฮะอยากไปมาไม่ตะพั่วเว้ยตายตาเล่นๆกันตะพั่วตะคู่ขึ้นดิละชื่อญาติตํารอเนี่ยซื้อยีปริปกาผิดปัวนี่ดิโลอันซีละหมายยีตุซาได้ตองบายชั้นปีตํารอเนี่ยแหละเนมีอญิงบัวหมู่ปยัตนาฤาจ้องซื้อยีเต็มมานี่เสร็จဖြစ်ပါတယ် ဒေရာတွင်တိုက်ပွဲဖြစ်ပွားနေစေအချိန်ကြီးကြောင်းမဲမန်တုံကုတ်ခိုင်နမတူနန်းဆံမြို့နယ်ကထောင်လက်ချီတဲ့ဒေရာခံတွေဟာကြောင်းမဲမြို့နယ်နမရူမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာဒီအိုအေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နှင့်40တို့မှာနားဆင်နိုင်ကြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနိုင်ကနေ9နာရီအထိတကြိမ်နေ့လယ်12နာရီကနေနေ့ခင်းတနာရီအထိတကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို26 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို26 25နဲ့35နဲ့32တူကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြီးချင်းည10နာရီမ
burmese.voanews.com မှာတိကျနိုင်ပါတယ်ခင်ဗျာ
လာနေနေခင်ပါရှင် VOA မြန်မာပိုင်းအင်ကာနေမနဲ့အစည်းအဝေးကိုမနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်မနဲ့6နိုင်ခွဲဒုတိယနိုင်ရွယ်အစည်းအဝေးမှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာသုရဆုံလင်အမေရိကန်တခွင်နဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမယ့်အပြင်စီးပွားရေးကဏ္ဍမှာတော့
ကျွန်တော်သိရတဲ့လောက်ကတော့ဒီကဏ္ဍကဒီပထမဆုံးအကြိမ်ခေါ်တာဖြစ်တယ်ပေါ့နော်နောက်ပြီးတော့မြန်မာနိုင်ငံတခုထေကိုပဲလေးရောက်ကိုခေါ်တာဖြစ်တဲ့အတွက်ကြောင့်ဒါတော့ကျွန်တော်တို့ဟိုဝန်တာရပါတယ
်ရခိုင်လူငယ်တာဝန်ခံတူဖြစ်သူကိုစစောထုံပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားကြရပါမယ်အခုအရင်ဦးဆုံးတော့ဒီကမ္ဘာသတင်းမီဒီယာတွေထဲကဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မူလအာဘော်မပြည့်ဦးဆန်မိုးဝင်းနဲ့မိုက်အင်ဂျင်နိုင်တို့ကောက်နှုတ်တင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံဟာအရှေ့တောင်အရှမှာအကျန်းဖက်လက်နက်ကိုင်းတွေကိုမျက်နှာလွှဲထားတဲ့တမ်းပီတပီဖြစ်နေသေးပဲဆိုပြီးတော့ရေးသားထားတဲ့အိန္ဒိယနိုင်ငံက All India မှာမနုဇ်အနန္ဒရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဂျမုတ်ဦးမူဂျာဟေဒင်ဆိုတဲ့အစွန်းရောက်အဖွဲ့အပေါ်သူ့နိုင်ငံကနှိမ်နင်းနေတဲ့အခြေအနေနဲ့အစွန်းရောက်အဖွဲ့အစည်းရဲ့လှုပ်ရှားမှုထောက်လှမ်းရေးသတင်းအချက်လက်တွေကိုအိန္ဒိယနဲ့မြန်မာနိုင်ငံတွေကိုမျှဝေပေးနေပါတယ်ဒီလက်နက်ကင်အဖွဲ့အစည်းရဲ့အရေးနဲ့ပတ်သက်ပြီးတော့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်အိန္ဒိယအစိုးရကစိတ်ပူပန်နေရတယ်ဆိုပြီးတော့ရေးသားထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကအစွန်းရောက်လက်နက်ကင်တပုံတွေပေါ်ချေမှုန်းနှိမ်နင်းရေးပူးပေါင်းဆောင်ရွက်ဖို့သဘောတူထားပြီးဖြစ်ပေမဲ့တကယ်တမ်းလက်တွေလှုပ်ဆောင်တဲ့နေရာမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်တာမျိုးမရှိဖြစ်နေတာကြောင့်စိတ်မကောင်းစရာဖြစ်ရတယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကမြင်ကြပါတယ်။လုံခြုံရေးအေဂျင်စီတွေရဲ့အမြင်အရဆိုရင်မြန်မာနိုင်ငံဟာစိုးရိမ်မှုကောင်းတဲ့အရက်ဒေတာတစ်ခုဖြစ်ပါတယ်။ NSCNK နဲ့မနီပူမိတ်တဲကတဲ့ခွဲထွက်ရေးအဖွဲ့တွေဟာသူတို့ရဲ့တက်ခရီးစွမ်းရည်တိုးတက်လာအောင်မြန်မာနိုင်ငံအတွင်းမှာလှုပ်ဆောင်နေကြတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့မြေပေါ်မှာအိန္ဒိယကိုဆန့်ကျင်တဲ့အုပ်စုတွေခြေမချစေရပါဘူးလို့အမခံချက်ပေးထားပေမဲ့တကယ်တမ်းမှာမလိုက်နိုင်ဘူးလို့ဆိုပါတယ်။အိန္ဒိယကမြန်မာကိုထောက်လိုက်သတင်းအချက်လက်တွေမျှဝေပေးနေပြီမဲ့ဒီသတင်းအချက်လက်တွေပေါ်ကန်တွယ်ဆောင်ရွက်ဖို့ဝင်လေးနေပုံရတယ်လို့လည်းရေးသားထားပါတယ
်အခုဆက်လက်တင်ဆက်မှာက Eurasia Online စာမျက်နှာမှာဒေါက်တာ Chandra Sikharan ရေးသားထားတဲ့မြန်မာ and the China Factor မြန်မာနဲ့တရုတ်ပတ်သက်နေတဲ့အခြေခံအကြောင်းအရာဆိုတဲ့အဆောင်ပါပဲဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့အဓိကရည်မှန်းချက်၃ခုဟာတိုင်းရင်းသားတွေနဲ့အမျိုးသားရင်ကြားစီရေးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးဆိုတာလူများသိထားပြီးသားထင်ရှားတဲ့အချက်တွေဖြစ်ပါတယ်။ပထမအချက်ဖြစ်တဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပြီးခဲ့တဲ့နှစ်ကနေပြည်တော်မှာပထမဆုံးအကြိမ်27ရာစုပင်လုံညီလာခံကိုကျင်းပပြီးတဲ့နောက်ဒုတိယအကြိမ်ဆက်လက်ကျင်းပဖို့အခုဒါမဲ့မေလ24ရက်နေ့မှစီစဉ်နိုင်ခဲ့ပါတယ်။တိုင်းနယ်နဲ့ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုအပြောင်းလဲတိုးတက်မှုတွေဟာတရုတ်နဲ့ဆက်ဆက်နေပါတယ်ခေတ်သစ်ပိုးလမ်းမစီမံကိန်းညီလာခံနဲ့ပတ်သက်ပြီးလာမယ့်ဇွန်လအတွင်းတရုတ်နိုင်ငံကိုဒေါက်ဆန်းစုကြည်တွားရောက်ဖို့ရှိနေပါတယ်ဒါကြောင့်အခုချိန်ထိတိုင်းနယ်နဲ့ကိုင်ဖွဲ့တွေနဲ့ပြည်လည်မှုမရသေးတဲ့ကိစ္စဟာတရုတ်နဲ့ဆက်ဆက်ရေးမှာဒေါက်ဆန်းစုကြည်အတွက်အတော်လေးကိုစိတ်အနှောက်အယှက်ဖြစ်စေပါတယ်တရုတ်နဲ့နီးစပ်တဲ့ UWSA ကို KIA ကလာပြီးပူးပေါင်းလိုက်တဲ့အတွက်ဒီအဖွဲ့တွေဟာတရုတ်ရဲ့ဩဇာကံဖြစ်လာတယ်လို့အတိအပယ်ရပါတယ်ဒီလိုဆိုရင်ဒီလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်လာစေဖို့တီးခြားငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဆိုပြီးတော့မတောင်းဆိုဘဲနဲ့တနိုင်ငံလုံးသဘောတူတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်ပေါ်လာစေဖို့တရုတ်အနေနဲ့ဆွဲဆောင်စည်းရုံးနိုင်မဲ့အနေအထားရှိမလားလို့ဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်ရှင်
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံအပဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစံတွေပိုများလာမဲ့27ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများပျော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတိမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့် don't do a pala nine jetanarigu, Palo Joti Hantanimele Surago, Vioe Ingani Nya Tayli like Sizema Swinima Pyabare, Pawin Swini Loduri, Minyan Jene Duri Nine, Vioe phone number, Dit Nitonya Ni, Don Shin Ni, Nga Nga Lego Koyubi, Satoyame telephone numago, Jotin Bebo Tanaimare, Kodai Mabawin I Nure Ninele, Imi Nepipi, Atan Fine Bepipi, Vioe Imeleza, Burmese@voanews.com go Jotin Bebo Tana in the Lu, Vioe Facebook Samya Namale, Machadri Jotin Hita Bebo Tanaimare, Ingani Nya Tayli like Singing at Jotomare.
အင်္ဂါနေ့ညတရိုက်လိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ဗီအိုအေကတရိုက်လိုင်းဆွေးနွေးကန်အစည်းအဝေးကိုအင်္ဂါနေ့စနေညတွေမှာတပတ်ကုန်နေ့ချင်းထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါရရှင်။
idiom atongaro
bare-faced liar
pipari salumbanga b a r e f a c e d bare-faced ga myene byang l i e r liar ga lengya de du lo dai ye idibe ya bari idiom so re to right idibe ga ro chuma lo myama ma le shi de atai ma be myene byang dai leng ne lu သူတို့ပြောရရင်တော့ဖြောင်းတိန်တဲ့လူပေါ့ဒီလိုလိန်ညာသူဟာလိန်ညာမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိန်တဲ့လူလိန်ဖို့လည်းနှကမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့
George Gould ပြီးတဲ့ဥမာကိုနားဆင်ကြကြရအောင်အဲ့ဒီဖြောင်းတိန်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေ That bare-faced liar stole my watch and said he'd found it. Bare-faced liar.
ဒေါ်လာလာဒန်းစီစဉ်တင်ဆက်တဲ့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါတော့မယ်ပြည်သူ့ဘဝဖြူပြီးဒေသခံပြည်သူအကျိုးကိုကြည့်ပြီးပတ်ပေါင်းဆောင်ကစဉ်းစားပေးတဲ့စီးပွားရေးလုပ်ငန်းတွေဖြစ်လာဖို့မြန်မာနိုင်ငံက ဒီအလက်စာစီးပွားရေးလုပ်ငန်းလှစ်လာရေးကိုယ်စားလှယ်အဖွဲ့မှလိုက်ပါလာတဲ့ကိုစိုးစိုးထွန်းကပြောပါရယ်မတ်လ၃၀ရက်နေ့ကနေအီဗီလာ၂၁ရက်နေ့အထိအမေရိကန်နိုင်ငံမှာလာရောက်လှစ်လာခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များမဟာမိတ်အဖွဲ့ကရခိုင်လူငယ်တာဝန်ခံတူဦးဖြစ်သူကိုစိုးစိုးထွန်းကိုအမေရိကန်မှာရှိနေစဉ်အတွင်းကိုစိုးဝင်းလိုင်ကဆက်သွယ်မေးမြန်းပြီးအခုသတင်း
ဆိုတော့ထွန်းကဒီအခုပို့ချတဲ့အမေရိကန်ဆိုရအစီအစဉ်ပေးတဲ့ဒီဟိုပေါ့အစီအစဉ်အပေါ်ဘလို့အမြင်ရှိပါသလဲတကူပုဂ္ဂိုလ်တူချင်းအမြင်က
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့တည်ထားတာကတော့ဒီကျွန်တော်တို့လာတာကတော့ the international visitor leadership program ပေါ့နော်အဲ့ဒီ program မှာကျွန်တော်တို့ရဲ့ဒီကင်တာကကြတော့ဒီ small and medium enterprise နဲ့ပတ်သက်ပြီးဒီကင်တာပေါ့နော်အဲ့တော့ကျွန်တော်တို့တည်ရတဲ့လောက်ကတော့ဒီကင်တာကဒီပထမဆုံးအကြိမ်ခေါ်တာဖြစ်တယ်ပေါ့နော်နောက်ပြီးတော့မြန်မာနိုင်ငံတစ်ခုထိဟိုဘယ်လေးရောက်ကိုခေါ်တာဖြစ်တဲ့အတွက်ကြောင့်ဒါတော့ကျွန်တော်တို့ဟိုဝန်တာရပါတယ်အဲနောက်တစ်ခုကဟိုကျွန်တော်တို့လေးလာမိတ္တလောက်ဆိုလို့ချင်းတော့ဒီမကြခင်ကပဲဒီ NDA အစိုးရလက်ထက်မှာအမေရိကန်အစိုးရအနေနဲ့ဒီမြန်မာနိုင်ငံကိုစီးပွားပိတ်ဆို့မှုတွေအကုန်လုံးကိုဖြေရှင်းလိုက်တဲ့အားရှိတဲ့ခါကျတော့အဲတရှိန်ချိန်မှာပေါ့လေသူတို့မကြတော့တရှိန်မှာနေပြီးတော့ဒီအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့စီးပွားဆက်ဆံရေးလုပ်ငန်းမှုတွေလူလာတော့မယ်ဆိုတဲ့သဘောထားတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်စဉ်းစားပြီးတော့မှဟိုဒါအဓိကအစီအစဉ်တွေကိုစီစဉ်ပြည့်နေလို့ကျွန်တော်တို့ဟိုယူဆတယ်ပေါ့နော
်ကိုစောစောထွန်းရဲ့အားသာချက်ပေါ့နော်အခုဒီဝင်လက်လိုမျိုးဒီပရဟိတအဖွဲ့အစည်းတွေဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ကရောဒ di aku American nengajai tanah korai di sisi mana palarai dua belu ujungnya di mana yale lu kanzal, barangnya lila ting lu yale.
Oh, okay kena. Cina garo lolo se, walaupun pengecam macido busu deh kacau di. ดิดาพมเปียวเซวินซาเรโลไคลุงเกตยอเนตอละกองบ่เนาะเอนับพี่รอดิต้ายตาคุยเดโกตูมิยาชิออกุจุซาเนเดเมมานักงานลงสัญญาต้ายตาลุงเกมหาเมยอพวยเยดิโลไคลุงเกตูเนเบจนอผิดจาอผิดไปเลยครับเนี่ยอเมริกันอเมริกันซัวเยดิอซีเซนเดปอมาจนอเมียจิจูซัวเรโหจนอเมียจิจนอโลตุเลอเมียจิอโจชีเดโหคริติตะคุผิดเดเอนับพี่รอทุจิตุเตียนนะกะบาเลยซอรอเมียตวาอภิงาดิเมมานักงานเอซีกวยพวยมุเนเปตะพี่รอดิอซัว แล้วไปรอทุกจิตุเตียนนะครับเลยสรุปเอาเมื่อตัวอาชีพอ่ะดีเมื่อมันเองสิ่งที่จะได้เข้ามาตะเกียบก็ลงให้ชิงจีเดแล้วไปรอสัวไปก็สรุปชิ้นเลยไปตะเกียบดีวันนี้ชนะจะรับบ่เนาะอู้หลุมโยดีเอาชีดีตามมาลูกไก่เนี่ยดีตาแข่งจะนั่นรู้ลุงเลยที่กูตัวก็พิจารณาไปเรามาดีตาแข่งเอาชีดูทุกอย่างแต่กูจะพิจารณาเราได้ดีตาแข่งได้เล็กชิดเอลุมโยสิ่งที่กูตัวสุนทรภิรักษ์ก็เจ้าเนาะยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยัง
အစီအစဉ်တွေအတွက်ကောဒီအခုဟိုအခုသူတင်ကြားပို့ချပေးတဲ့တင်နာနေရနေပြီးတော့ဘယ်လိုများအထောက်အကူပြုမလဲ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီမှာလိလတ်ပင်ရရှိတာကပါလေဆိုတော့ဒီပြည်နေဒီမှာကသူပြည်နေအလိုက်ပြည်နေအစင်းမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေရှိတယ်အဲနောက်ပြည်နေအစင်းအခွင့်ထောက်ပံ့နေတဲ့အစိုးရအေဂျင်စီတွေရှိတယ်အဲ့တော့ကျွန်တော်နိုင်ငံမှာကကြတော့အဲဒီလောလောဆယ်မှာဒီဘူချုပ်ကိုင်မုံကများနေသေးတယ်ပေါ့နော်ဒီစီးပွားရေးကဏ္ဍဒီမှာကအဲနောက်ပြီးတော့ဒီတော့ရှင်နာကလည်း federalizing ဆိုတဲ့ခါကြတော့ဟိုတချီချင်းမှာများအဲကျွန်တော်တို့တိုင်းသားဒေသတွေမှာရှိနေတဲ့ဒီသဘောတည်စတာတွေနောက်ပြီးတော့တိုင်းသားဒေသမှာရှိတဲ့သဘောအရင်းအမြစ်တွေနောက်လူဆွေးအားတွေဒါတွေကိုတုံးပြီးတော့ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နေပြည်မှာအကုန်လုံးညီညွတ်ဟန်ချင်းညီဟိုတူတက်ဖွင့်ဖွင့်ပြရရှိဖို့အတွက်ကိုတော့ဟိုဒါအများကြီးအထောက်အပံ့ပြုမယ်လို့ကျွန်တော်ထင်တယ်အဲကျွန်တော်တို့အနေနဲ့လည်းပဲဒီကိစ္စတွေအတွက်ကိုအစိုးရဘက်ကကျွန်တော်တို့အခုလေးပဲကျွန်တော်တို့အစိုးရဘက်ကနေပြီးတော့ဒီအရာရှိကြီးတွေပါလာတယ်အဲနောက်ပြည်တွင်းကိုပြောင်းတဲ့ခါကျတော့လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အစိုးရ advocacy လို့ဖို့အတွက်ကျွန်တော်တို့အခွင့်အရေးတွေဖြစ်ပေါ်စေတယ်နောက်ပြီးတော့မှတခြားသောဒီအခွင့်အရေးဒီလိုမျိုးအခွင့်အရေးတွေကိုနောက်ထပ်တိုင်းသက်လူငယ်တွေရရှိဖို့အတွက်ကိုလည်းပဲဟိုကျွန်တော်တို့အတွက်ဟိုလက်ကြောင်းတစ်ခုရရှိတယ်လို့ကျွန်တော်ယုံကြည်တယ်ခင်ဗျအ
ဲတော့ကိုစောစောထွန်းအခုပြန်သွားလို့ရှိရင်ရောအခုမြန်မာနိုင်ငံလုံးဆိုင်တိုင်းသားလူငယ်အဖွဲ့မှာပဲဆက်ပြီးတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေဆက်လုပ်မယ်ပေါ့အဲ့ဒီတိုင်းပဲဆက်သွားမှာလားအ
ဲကျွန်တော်အဲ့ဒီမြန်မာနိုင်ငံလုံးဆိုင်တိုင်းသားလူငယ်များမဟာမိတ်ကကြတော့ဒီရှိဆက်ဆောင်တဲ့အပိုင်းပဲဖြစ်တဲ့အခါကြတော့ဟိုအဲ့ဒီမှာကကျွန်တော်တို့အချိန်သိပ်ပေးစရာမလိုဘူးခင်ဗျအဲကျွန်တော်အနေနဲ့ကတော့ဒီကပြန်သွားပြီဆိုလို့ရှိရင်တော့ကျွန်တော်ကဒီစီးပွားရေးကိုလည်းပဲဒီအတွေ့အကြုံရှိခဲ့မှုတယ်နောက်ပြီးတော့ဖွံ့ဖြိုးရေးကိုလည်းလုပ်ခဲ့မှုတယ်အဲကိုရဲ့ဒီဘက်ကောင်ကလည်းပဲစီပွဲမိချန်နေပဲကြောက်ပြီးတာဆိုတော့ကျွန်တော်တို့နဲ့ဒီတခြားစိတ်ဝင်စားတဲ့ပြင်ကျင်တဲ့အတွေ့အကြုံရှိတဲ့ဒီစီပွဲပိုင်းဆိုင်ရာမှာနေဆဲတဲ့လူငယ်တွေနဲ့ဆက်စပ်ပြီးတော့ဒီအခုလိုမျိုးကျွန်တော်တို့နိုင်ငံရဲ့ဒီစီပွဲဖွံ့ဖြိုးမှုအစပိုင်းကာလမှာပေးပကူညီစရာတွေကိုဘယ်လိုကူညီရမလဲဆိုတဲ့ဒီအကြံပေးတာမျိုးပေးပကူညီတာမျိုးအဲ့လိုမျိုးဟိုဒီအုပ်စုလေးတွေဖွဲ့ပြီးတော့လုပ်ဆောင်မလားလို့တော့ကျွန်တော်စိတ်ကူးထားတယ်ခင်ဗျ
ကိုစောစောထွန်းရင်စီပွားရေးလုပ်ငန်းလုပ်ပြီဆိုလို့ရှိရင်ဘလို့များစဉ်းစားပြီးလုပ်မလဲဘလို့စီးပွားရေးလုပ်ငန်းကိုဟိုလုပ်ခဲ့တာလဲအတွေ့အကြုံရှိတယ်ဆိုတော့ဥပမာကျွန်တော်ဆိုလိုချင်တာကတော့ဖွံ့ဖြိုးရေးနဲ့စီးပွားရေးလုပ်ငန်းနဲ့နှစ်ခုကိုတွဲလိုက်တဲ့အခါဒါအမတန်ကောင်းတဲ့ဒီပေါင်းစပ်မှုပေါ့နော်ဟိုကိုလုပ်တဲ့စီးပွားရေးဟာဟိုလူတွေအလုတ်ကန်ရမယ်ဒေသဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုမယ်ဆိုတဲ့ဟာမျိုးအဲ့ဒါနဲ့သဟဇာတာဖြစ်တဲ့ပုံစံမျိုးလမ်းကြောင်းပေါ်ရောက်သွားတဲ့အခါကျတော့ကိုစောစောထွန်းကဘလို့များစဉ်းစားထားတာလဲ
ကျွန်တော်ရဲ့ဒီစီးပွားရေးပိုင်းဆိုင်ရာဒီလုပ်ဆောင်ခဲ့ဖူးတဲ့ဟာတွေကပါလေဆိုတော့အဲကျွန်တော်ကဒီအမြန်မာနေစမှာတော်ပြီးတော့မှ import export ပေါ့လေဒီတရုတ်ကုမ္ပဏီတွေကိုမြန်မာနိုင်ငံထွက်ပြီးတော့တခြားကျွန်တော်တို့လူခိုင်ပြည်တစ်ဖက်မှာဘင်္ဂလားဒေ့ရှ်ကိုဒီပေါ်ရောက်ဆက်တဲ့ဒီလုပ်ငန်းကြီးတစ်ခုမှကျွန်တော်ကဝန်ထမ်းနဲ့လုပ်ခဲ့မှုတယ်အဲအဲ့လိုအတွေ့အကြုံကျွန်တော်မှရှိတယ်အဲနောက်ပြီးတော့မှဒီစစပြောတဲ့ဒီ microfinance project နဲ့ဆက်ဆက်ပြီးတော့မှဒီဒီကိုဒေတာတွေမှရှိနေတဲ့ဒီလုပ်ငန်းငယ်သမားတွေတော်တော်သူတွေသမားတွေအဲနောက်ပြီးတော့အောက်ရှိသူတွေရုပ်ငယ်ကြိုးစားခဲ့ရတဲ့လုပ်ငန်းတွေဒါတွေကိုကျွန်တော်ကအတွေ့အကြုံတစ်ခုအတိုင်းအတာတစ်ခုရခဲ့တာပေါ့လေနော်အဲ့တော့ဒီအနေထားပုံတင်ပြီးတော့မှကျွန်တော်ကနောက်ပိုင်းကျွန်တော်ရေလုပ်ငန်းတွေကျွန်တော်လုပ်တဲ့လုပ်ငန်းတွေကိုဟိုဒီကျွန်တော်ရဲ့အတွေ့အကြုံတွေနောက်ဒီဒီပကိစင်ကအတွေ့အကြုံတွေယူပြီးတော့မှနောက်အခုလိုမျိုးဒီဘခိုင်ပြည်မှာရှိနေတဲ့ဒီဖွံ့ဖြိုးရေးအလားအလာတွေပေါ့လေအခုလိုမျိုးဒီတရုတ်နိုင်ငံတော်ပြီးတော့မှဒီကျွန်တော်တို့သမ္မတကြီးကတရုတ်အစိုးရနဲ့တဖို့လူဆွေးနွေးတာတွေရှိတယ်အဲနောက်ပြီးတော့မှတခါနောက်ပိုင်းတခြားနိုင်ငံကြီးတွေကလည်းပဲအခုလိုမျိုး ဟိုဒေတာတွေဖျော်မှုလုံးငယ်တွေစီပွေးလုံးငယ်တွေကိုလွတ်လပ်တဲ့အခါမှာကျွန်တော်တို့ကပြည်သူကိုဗဟိုပြုပြီးတော့မှဒေတာခင်ပြည်သူအချို့ကိုကြည့်ပြီးတော့မှစဉ်းစားပေးတဲ့ဒီအကုန်လုံးကိုပေပေါ့ဆုံးကစဉ်းစားသုံးသပ်ပေးတဲ့ဒီလုံးငယ်တွေဖြစ်လာဖို့အတွက်ပေါ့လေကျွန်တော်တို့တွေတမရှိနေတဲ့တခြားသောလုံငယ်ရှင်တွေကိုလည်းပဲကျွန်တော်တို့ဒါတွေကိုပြင်ကျွန်တော်တို့အတွေ့အကြုံတွေကိုပြင်ပြီးတော့ရှိဟိုမျှဝေပေးမယ်အဲသူတို့အစိုးရနဲ့ဆက်ဆက်ပြီးတော့မှတော့လကောင်းနိုင်ငံတကာစီးပွားလုံငယ်ရှင်ဆက်ဆက်ပြီးတော့လုပ်ပိုင်နိုင်အောင်တော့လကောင်းကျွန်တော်တို့အနေနဲ့အထက်နိုင်ဆုံးစ조사ပြီးတော့ပေါင်းကူညီတော့မယ်လို့သတိထားပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေ့မနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်ပါပြီကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်ရှင
်ကိုရဝင်းကအခုလိုမျိုးပေါ့လေအဲ့လိုသွားပြီးတော့တင်ပြနိုင်တဲ့အခါကျတော့ဒီဖျားเจ้าကိုဆက်ပြီးတော့ဒီရောင်းဖို့မရောင်းဖို့ကိစ္စဘယ်လိုဖြစ်လာလဲ
ဖျားเจ้าကရောင်းမဲ့ကိစ္စကို3လလောက်ရွှေ့လိုက်တယ်ဟိုဝယ်မဲ့လူကလည်းဝယ်ချင်နေပြီအရင်ကိုသူတို့ကဖျားเจ้าလိုအပ်တာကိုသူတို့လည်းတခြား community တစ်ဖက်ကသူတို့ကရွှေ့လိုက်တဲ့ခါကျတော့ဒီဖျားเจ้าတန်ဖို့ကိုကျွန်တော်ကဆက်ပေးရတယ်ဆက်ပေးလာတဲ့ခါကျတော့ချက်ချင်းပဲသူတို့ကလည်းဟိုနေတည်မြင့်နေရာတွေမှာလွှင့်ချတယ်ဘာတွေလိုအပ်တယ်ကြောင်းတက်ဖို့လိုအပ်တယ်ဟိုဟာလိုအပ်တယ်နောက်ပြီးတော့ဒီဖျားเจ้าပေးဖို့လိုအပ်တယ်ဆိုအလူရှင်တွေကရောက်ချလာတယ်ကျွန်တော်တို့စီမှာဘေးရဘေးရလည်းတော့မသိဘူးပေါ့နော်ပထမဆုံးဖျားเจ้าတက်ဖို့ပေးဖို့မိကပေးဖို့အိန်ရှူရန့်ဖို့ပေးဖို့ဆိုတော့အလူရှင်တွေကရောက်ချလာတလားစားနဲ့ကျွန်တော်ကလက်ပတ်နိုင်လာခဲ့တယ်အဲ့လိုလက်ပတ်နိုင်လာခဲ့တဲ့ပြီးတော့ဒီဟိုနေလူရသေးလေးရောက်တော့ကျွန်တော်တို့ကဘာလဲဆိုတော့ကျွန်တော်တို့ကအလုပ်တွေလည်းမရှိကြသေးဘူးအဲ့ချိန်မှာအလုပ်တွေတအားရှားတဲ့အမေရိကန်မှာအခြေခံလူငန်းစားတွေအတွက်ပေါ့ဆိုတော့ကျွန်တော်တို့ကအပင်နဲ့စိုက်ချင်တာပေါ့ဟိုနေစားဖို့တောက်ဖို့စိုက်ချင်တယ်ဆိုတော့မဆိုင်တဲ့ဘောရောင်းမယ်ဆိုရင်အပင်နဲ့ဆိုင်ရင်ပြန်ပြီးတော့မြေတွေပြင်ရမှာပေါ့။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဒီအပင်တွေကိုစိုက်ပြီးရဲငွေနဲ့ဖျားချောင်းရဲ့အဖိုးကိုရောချင်တာပေါ့ဆိုတော့သူတို့ကတကယ်ဟာသာဖြစ်တာပေါ့ကျွန်တော်တို့ကနားမလည်ဘူးကျွန်တော်မှယုံကြည်မှုတစ်ခုတည်းရှိတယ်။ဖျားသခင်ကူညီပါပဲဆိုပြီးတော့ကျွန်တော်တို့ကညီညီညွတ်နဲ့အပင်တွေစိုက်ကြတယ်ကျွန်တော်အပင်တွေကိုဟိုနေအဓိကကတော့ချင်မောင်တို့ပါတော့ရတဲ့ငွေနဲ့ကျွန်တော်တို့ကပြစ်ဆက်ကြတော့ဘယ်နည်းနဲ့မှကိုဒေါ်လာပန်းနဲ့ချီတဲ့ငွေရအဝေးအလံဝေးကွာလုံးနဲ့ဒါတွေကိုဒီတနစီဒိုင်းဝစီသာသနာပိုင်ကျောင်းရဲ့ဘီရှော့တို့ကျောင်းကဆက်တိုက်တည်င်းနဲ့တို့ရလာတဲ့ခါကျတော့နောက်ပိုင်းကျွန်တော်တို့ကိုဟိုဒီဖျားเจ้าကိုတို့ကအပိုင်ဝယ်ပေးလိုက်တယ်ဒါအပြင်နောက်ထပ်လာမဲ့လူတွေကိုလည်းကူညီနိုင်ဖို့အတွက်နော်မေရှင်ဖျားเจ้าသာသနာပြုဖျားเจ้าအနေနဲ့သဘောထားပြီးတော့နှစ်စင်တစ်နှစ်တစ်နှစ်ကိုဒေါ်လာတသိန်းခွဲတသိန်းခွဲဆက်ပြီးကူညီပေးပေးမယ်ဆိုပြီးတော့ဟိုနေကျွန်တော်တို့ဆက်ပြီးတော့ခတိပေးပြီးတော့ဆက်ကူညီနေအခုချိန်လေးပေါ့ဟုတ်ကဲ့
ဒီရုပ်ရှင်ထဲမှာအဓိကဒီဇက်ကောင်နေရာမှာပေါ့လေအဓိကထားပြီးတော့ရိုက်ထားတာကကိုရဲဝင်းအပါဝင်တခြားသူတယောက်လည်းပါသေးတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့အကြောင်းနည်းနည်းရှင်းပြပေးပါဦ
းဒီအော့စိတ်ဖျားเจ้าကိုဥဆောင်နေတဲ့ဘုန်းတော်ကြီး Father Michael Spillon နဲ့ကျွန်တော်တို့နှစ်ယောက်အကြောင်းပေါ့ကျွန်တော်နှစ်ယောက်ကနေအတူတူဒီဖျားเจ้าကိုအောင်မြင်အောင်စူးစမ်းရတော့မယ်ဒီဒီမှာဒုက္ခတွေကိုကုညီဆောက်ရှောက်ရတော့မယ်ဆိုတော့ကျွန်တော်နှစ်ယောက်ကစတင်ပြီးတော့စူးစမ်းရတယ်တက်နိုင်တဲ့နည်းလမ်းနဲ့တစ်ဖွဲ့စီတစ်ခုတစ်ခုအဲ့ community တစ်ခုတစ်ခုသွားပြီးတော့ကြံနိုင်ရတယ်ကျွန်တော်တို့အထက်ခဲတွေအကူအညီတောင်းပေးရတယ်တင်ပြပေးရတယ်အင်္ဂလိပ်တွေကလည်းကျွန်တော်တို့မြန်မာပြည်သားရောက်လာတော့မြန်မာပြည်သားရဲ့ဘလူတွေလည်းလူစိုးတွေလားဘာညာဆိုပြီးတော့အများကြီးပေါ့ဟိုနေတချို့ကလည်းမကြိုက်ကြဘူးတချို့ကလည်းလက်မခံချင်တဲ့သဘောတွေရှိကြတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကဖြည်းနဲ့ကျွန်တော်တို့မြင်လာတဲ့ခါကျတော့ကျွန်တော်တို့နှစ်ဦးပူးတွဲပြီးတော့လှုပ်ဆောင်မှုကအောင်မြင်မှုတစ်ခုပြီးတစ်ခုရလာတယ်အဲ့ဒီအကြောင်းအရာလေးတွေကိုပေါ့နော်အခြေခံပြီးတော့ဘလို့ခက်နဲ့ကြော့ဖြတ်ခက်လာခဲ့ရတယ်ဆိုပြီးတော့ဘလောက်ထိကျွန်တော်တို့ပေးဆက်လာခဲ့ရတယ်ဆိုတာကိုပေါ်လွင်အောင်မို့တစ်ဆင့်မို့ဒီဇက်ကောက်တို့ရိုက်သွားတာဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဒီကိုရဲဝင်းတို့နေရာမှာတော့ဟိုလူစားထိုးပြီးတော့ဟိုရိုက်တယ်လို့ကျွန်တော်တို့သိရတာပေါ့လေဆိုတော့ဒါမှလည်းပဲဒီဇလန်းကအဲဒီတန်နစီမှာအခုကိုရဲဝင်းတို့နေတဲ့မြို့မှာအဓိကဟိုတည်ပြီးတော့ရိုက်တဲ့အခါကျတော့ကိုရဲဝင်းတို့နောက်ဒီကရင် community အသူတွေရောဒီဇလန်းထဲမှာပါဝင်ကြသေးလား
အထူးသဖြင့်ကတော့ဒီဟိုနေကျွန်တော်တို့မြို့မှာပဲရိုက်တယ်ဖျားเจ้าမှာပဲရိုက်တယ်တချို့နေရာလေးတွေပဲနည်းနည်းပါးပါးအကြောင်းတို့အချုပ်ခံတို့ဘာတို့တချို့ပြောင်းတာလေးနည်းနည်းပါးပါးပဲရှိတယ်ဆိုတော့ကျွန်တော်တို့ခေါ်ပြီးရိုက်တော့ကျွန်တော်တို့ရဲ့ဖျားเจ้าမှာရှိနေတဲ့ Tennessee မှာရှိနေတဲ့ဒီ community အလူတွေပဲကရင် community အလူတွေပဲခေါ်ရိုက်တယ်ကျွန်တော်တို့ကြတော့ဘေးကနေပြီးတော့အနိကကျွန်တော်တို့ဘာလုပ်ခဲ့လဲဘယ်လိုလုပ်ခဲ့လဲအနိကတီချက်ပြီးတော့အခုညီပေးရတယ်တောက်လျှောက်ပေါ့
ဟုတ်ကဲ့ဟိုဘလောက်လောက်ကြာကြာအဲ့ဒီမှာတန်နစီမှာရိုက်သွားတာလဲ
တနစီမာတော့သူတို့ဘုံနာလောက်ကြာပြီးရိုက်ဖြစ်တာဟုတ်ကဲ့
ဆိုတော့ဟိုကိုရဲဝင်းတို့ဒီကိုကရင် community ကသူတွေရောဒီဇလန်းထဲမှာပါဝင်ပြီးတော့တရုတ်ဆောင်နေဆိုတော့ဟိုဘလို့အပိုင်းမျိုးတွေမှာပါဝင်တရုတ်ဆောင်ကြတာလဲ
သူတွေကဥမာတခုခုလုပ်မယ်ဆိုရင်ကျွန်တော်တို့အတူတူလက်တွေလောက်ရတယ်အထူးဖြစ်ကျွန်တော်တို့ကဒီစိုက်ပျိုးခင်းမှာစိုက်ပျိုးကြားရတာတို့ဖြောင်းဖြောင်းတက်ရတာတို့ရုံးနေဓာတ်တွေမှာကျွန်တော်တို့ကလိုအပ်တဲ့အခက်အခဲအကူအညီတောင်းတဲ့ခါမှာကျွန်တော်ကကိုယ်တိုင်သွားပြီးတော့သူတို့ရဲ့လိုအပ်တဲ့ benefit ကိုရှောက်ပေးရတာတို့ပြဿနာတက်လာတဲ့ခါကျရင်ပလိတ်တွေနဲ့ပြဿနာတက်ကြတယ်ခလေးပြီးပါတယ်လို့ပလိတ်ကဖမ်းတယ်ဘာလို့ဂျင်းချင်းမှုကပတူကြတဲ့ခါကျတော့အဲ့ဒီခန်းလေးမှာကျွန်တော်တို့ကသူတို့ကိုယ်တိုင်ဝင်ပြီးတော့တုတ်ဆောင်လာတယ်နောက်ပြီးတော့ကျွန်တော်သားကိုယ်တိုင်ကိုနိုင်ကလည်း Father Michael ရဲ့ခလေးရဲ့တငယ်ချင်းအနေနဲ့ပူတွဲပြီးတော့အထူးတုတ်ဆောင်နေရမှာတုတ်ဆောင်ဖြစ်ခဲ့တယ်အထူးဖြစ်ကတော့အားလုံးကတော့ဒီဇက်လင်ရဲ့တုတ်ရှာလုတ်ဆောင်မှုအကုန်လုံးလို့မှာဒီကျွန်တော်တို့ကရင် community ရလူတွေအကုန်လုံးပါဝင်တုံးဆောင်တုံးဆောင်ရတယ်ဟုတ်ကဲ့
ရင်ကျင်းမှုချင်းမတူတဲ့အတွက်ခုနလိုပေါ့လေယုံနေကတ်ဒီမှာသွားဖြည့်ရှင်းရတဲ့ကိစ္စတွေကိုလည်းထည့်ရိုက်ထားတယ်ဆိုတော့ဥမာဘလို့အကြောင်းနေလေဗျာနည်းနည်းလောက်ရှင်းပြပါလား
ဥမာကျွန်တော်တို့ရောက်လာတော့အဲတခန်းလေးပေါ့9နှစ်6နှစ်သားကလေးလေးကသူ့ရဲ့အကို17နှစ်73နှစ်74နှစ်ပေါင်းတင်းနေတဲ့အတူတူဗမာပြည်လိုပေါ့တူတူပုံနှန်းကိုပန်းချက်မှာအဲ့လိုမျိုးတူတူပုံနှန်းကစားကြတဲ့ခါကျတော့အကြီးတွေကဟို1နှစ်3 4 5 6 9 10ယူပြီးတော့ပုံကြတော့ကလေးက၄နှစ်၅နှစ်လေးလေးအရွယ်ဆိုတော့သူကမပုံတော့တက်ဘူးလေညီကိုတွေအကိုတွေကပုံရခါကျတော့ညီကိုတွေပျောက်နေတယ်သူ့ကိုရှောင်ပြေးနေဆိုပြီးတော့ငိုတာပေါ့ငိုတော့ညာလဲကလေးတွေကမြင်နေရတယ်တွေ့နေရတာပေါ့နော်သူအကိုတွေကပုံနေတဲ့ခါကျတော့ပလိတ်ကရောက်ချရတယ်ဖတ်ကုန်ဒီကလေးကမိဘဟိုနေတက်ရောက်ဖြစ်စော့နေတာဆိုပြီးတော့ဒီကလေးကဖမ်းလိုက်ရောကလေးကိုဖမ်းလိုက်တဲ့ခါကျတော့ဘယ်မှနေလဲပေါ့သူတို့လာမေးတော့ကလေးကတယောက်မှစကားမတက်ကြဘူးကျွန်တော်ကြည့်နေမျိုးတွေကအင်္ဂလိပ်စာမတက်ကြဘူးရောက်စားပေါ့နော်အဲ့ဒီကနေတဲ့လက်စာလေးကိုတော့လက်ညှိုးထုံပြနိုင်တယ်ဆိုတော့ငားနေတဲ့အဖမေရဲ့အနောက်မှာဆိုတော့အဲ့အဖမေကိုပြန်ခေါ်လာတဲ့ခါကျတော့ကလေးကဒီတိုင်းတယောက်တည်းစုံနေတဲ့ခါအုတ်ထင်းမှုရှိတဲ့အတွက်မိဘတို့ဖမ်းပြီးတော့ထောင်ထဲချလိုက်တယ်ကလေးကသိမ့်မဲ့ဘာညာဆိုတော့ជីជីမမဖက်ခဲတွေရင်ဆိုင်ရတော့ပေါ့ဒီလိုအခန်းမျိုးတွေလည်းပတ်ခဲ့တာပေါ့
ကိုရဲဝင်းတို့ဒီတနစီပြည်နယ်ကသူတွေအနေနဲ့ရောဒီဇက်ကဘလောက်တိအောင်အောင်မြင်လိမ့်မယ်လို့မျှော်လင့်ထားပါလေဗ
ျဒီဇက်ကအောင်မြင်မှုကဟိုအဖက်ဖက်ကတို့ကဟိုနင်ဝိုင်းကူညီပေးကြမယ်လို့တို့ယုံကြည်မှုထားတယ်နောက်တစ်ခုကဒီအမေရိကမှာအကြီးမားဆုံးသောဟိုနင်ဘာဘာရေးမဂ္ဂဇင်းပေါ့အဖက်မှာလည်းရှစ်လပိုင်းကျရင်တို့ကဟိုနင်မဂ္ဂဇင်းရဲ့မျက်နှာပေါ်မှာတင်ပေးမယ်ဒါအပြင်ကျွန်တော်တို့ကလည်းဟိုနင်တချို့သောစာရေးဆရာတွေကလည်းကျွန်တော်တို့ဒီမှာလာရောက်ပြီးတော့ကိုယ်တိုင်ဖြူပြီးတော့စာအုပ်တွေဟိုမဂ္ဂဇင်းတွေထုတ်ပြန်ခဲ့ကြတယ်ပြီးရင်ဒီအရာကအင်မတန်မကိုဟိုနင်ဟိုတူရရာဂုံစရာကောင်းတဲ့အရာဖြစ်တဲ့အတွက်တယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်က volunteer ပေါ့အခက်ကြီးမမီယူပဲနဲ့တို့ကဒီအကြောင်းအရာတွေကဘာတယောက်ဖောက်ထုတ်ပေးသွားစေချင်တယ်တဲ့ဖြစ်ရမယ်တခုဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဟိုအောင်မြင်အတိုင်းအတာတစ်ခုထိအောင်မြင်မယ်လို့တော့ကျွန်တော်တို့ယုံကြည်တယ်အတိုင်းအတာတစ်ခုထိကဘာကြီးရလဲမြင်နိုင်ကြမယ်လို့ကျွန်တော်တို့ယုံကြည်တယ်
ကိုအောင်တင်ဆက်တဲ့သူရဆုံနေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သူရရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
နေ့စဉ်မေလ17ရက်နေ့ကို BNN လူခွင့်ရင်းနေ့အဖြစ်အမေရိကန်ပြည်ထောင်စုကတတ်မှတ်ထားပြီးအဲ့ဒီနိုင်ငံရဲ့အခြေခံလွတ်လပ်ခွင့်ကိုတိုးမြင့်ရင်းနဲ့ကာကွယ်ရေးအတွက်ထောက်ခံအားပေးလျက်ရှိပါတယ်။ BNN လူခွင့်ရေးအခြေအနေဟာမကြာခင်နှစ်တွေအတွင်းကတိုးတက်မှုရှိခဲ့ပေမဲ့စိုးရိမ်စရာတွေလည်းရှိနေဆဲဖြစ်ပါတယ်။ဥပမာ BNN အစိုးရဟာလွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်၊စုယုံခွင့်၊ဖွဲ့စည်းခွင့်နဲ့ဘာသာရေးယုံကြည်မှုတို့ကိုကန့်သတ်ချုပ်ချယ်နေဆဲဖြစ်ပါတယ်။BNN အာဏာပိုင်တွေဟာပြည်မှုဆိုင်ရာဥပဒေပါမပြတ်သားတဲ့ပြဋ္ဌာန်းချက်တွေကိုအသုံးပြုပြီးငြိမ်းချမ်းစွာဆန္ဒသဘောထားဖော်ထုတ်မှုတွေမပုံမတင်ထားတဲ့ဘာသာရေးလုပ်ငန်းတွေကိုရာဇဝတ်မှုနဲ့အရေးယူနေပါတယ်။အရာဖို့ရဲတွေဟာအစိုးရကိုဝေဖန်သူတွေကိုချင်းချောက်တာနှုတ်ပိတ်တာတွေကိုလည်းထပ်ခါတလဲလဲလုပ်နေကြပါတယ်။2016ခုနှစ်အတွင်းတက်ကြွလှရှားသူ12ယောက်တို့ကိုငြိမ်းချမ်းစွာသူတို့အမြင်ဖော်ထုတ်တဲ့အတွက်ပြစ်ဒဏ်ချမှတ်ခဲ့ပြီး2015ခုနှစ်ကဆိုရင်အလားတူပြစ်ဒဏ်ချမှတ်တာခံရတဲ့သူဟာနှစ်ဦးပဲရှိခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းနိုင်တဲ့စီနင်းဖမ်းဆီးမှုနောက်ဆက်ဟန်တာမှုတွေလည်းမြင့်တက်လာခဲ့ပါတယ်
2016ခုနှစ်ကငြိမ်းချမ်းစွာလှုပ်ရှားသူ6ဦးကိုဖမ်းဆီးခဲ့ပြီး2019ခုနှစ်အတွင်းမှာတော့9ဦးရှိခဲ့ပါတယ်။မကြာသေးခင်ကဖမ်းဆီးခံရသူတွေထဲမှာအစိုးရကိုဝေဖန်တဲ့လူခွင့်ရေးဘလော့ဂါနဲ့အွန်လိုင်းပေါ်ကတက်ကြွလှုပ်ရှားသူငွေငော့နှုခွင်းလဲပါဝင်ပါတယ်။2016ခုနှစ်အောက်တိုဘာလတုန်းကအစိတ်အငွေယူဆိတ်မှုကိုသူမရဲ့ဘလော့မှာရေးသားဖော်ပြတဲ့အတွက်ဖမ်းဆီးခံခဲ့ရပြီးတဲ့နောက်သူမကိုဘယ်သူနဲ့မှဆက်သွယ်ခွင့်မပေးခဲ့ပါဘူး။သူမဖော်ပြခဲ့တဲ့ဒဏ်ငွေရုပ်စစ်မှုဟာဗီယက်နမ်တမိုင်းမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့အဆိုးဝါးဆုံးဖြစ်ရလို့လူအများကရှုမြင်ကြပါတယ်။ဗီယက်နမ်အစိုးရဟာ Google နဲ့ Facebook တို့ကိုလည်းနိုင်ငံရေးအရအစိတ်အတော့ဖြစ်စေတဲ့ထင်တဲ့အချက်တွေကိုဖယ်ရှားပြဖို့ဖိအားပေးခဲ့ပါတယ်။အပြုသဘောဆောင်တဲ့အချက်တစ်ခုကတော့ဗီယက်နမ်နိုင်ငံဟာတရားဥပဒေပြုပြင်ပြောင်းလဲရေးကိုဖြည်းဖြည်းနဲ့မှန်မှန်ဆောင်ရွက်လာခြင်းပဲဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလတုန်းကဗီယက်နမ်အမျိုးသားလွတ်တော်ကဘာသာရေးအဖွဲ့အစည်းတွေအပေါ်တင်းကြပ်မှုတွေကိုရှော့ပေါက်ပေးတဲ့ဘာသာရေးယုံကြည်မှုဆိုင်ရာဥပဒေသစ်တရားကိုပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့အများမျှော်လင့်သလောက်တော့ခရီးမပေါက်သေးပါဘူး။ဗီယက်နမ်ဆိုရကတော့တရားဥပဒေပြောင်းလဲရေးတွေကိုနိုင်ငံတကာလူ့ခွင့်ရေးဆန်တဲ့အညီပြုပြင်ပြောင်းလဲဖို့ကတိပြုထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကအမေရိကန်ဟာလူခွင့်ရင်းနဲ့ဘာသာရေးလွတ်လပ်ခွင့်ဆန်ရတို့လိုနိုင်ငံတကာကစံတမ်းမိုးထားမှုတွေကိုဗီယက်နမ်ပြည်သူတွေအပါအဝင်လူသားအလုံးအတွက်အားပေးမြင့်တင်သွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနေ့မနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အင်ကာနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ဖိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကြီးညာပေးပါမယ်ရှင်
။အမေရိကန်သမ္မတထရမ့်နဲ့ရုရှားနိုင်ငံသားဝင်ကြီးရုရှားသားအမတ်ကြီးတို့မေလ10ရက်နေ့ကအင်မြူရောအိုဗာဂျုံကမှတွေ့ဆုံခဲ့ကြစဉ်ကထိတ်တန့်လျှို့ဝှက်ချက်တွေကိုသမ္မတထရမ့်ပြောကြားခဲ့တယ်ဆိုတဲ့သတင်းတွေဟာမမှန်ကန်ဘူးလို့အမျိုးသားလုံခြုံရေးအကြံပေး HR Mac Master နဲ့အစိုးရတာဝန်ရှိသူတွေညင်းဆန်ခဲ့ကြပါတယ်။ရုရှားတာဝန်ရှိသူတွေနဲ့သမ္မတတွေ့ဆုံခဲ့ချိန်မှာသူလဲရှိနေခဲ့ပြီးသမ္မတထရမ့်ဘက်ကလျှို့ဝှက်ထားတဲ့ထောက်လိုင်းရေးကိစ္စတွေကိုမပြောခဲ့သလိုလူအများသိမထားသေးတဲ့စစ်စင်ရေးအကြောင်းကိုလည်းပြောကြားခဲ့ခြင်းမရှိဘူးလို့အမျိုးသားအကြံပေး Mac Master ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ Washington Post သတင်းစာရဲမှမူလဖော်ပြခဲ့တဲ့သတင်းဟာမှားတယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအလားတူပြောကြားခဲ့ပါတယ်။ထိတ်တန့်လျှို့ဝှက်ထားတဲ့လို့သတ်မှတ်တဲ့ကိစ္စတွေကိုသမ္မတထရမ့်ကရုရှားတာဝန်ရှိသူတွေကိုထုတ်ဖော်ပြောကြားခဲ့တဲ့အကြောင်း American သတင်းဌာနတချို့ကသတင်းထုတ်ပြန်ခဲ့ကြပါတယ်။ကမ္ဘာတဝန်းကွန်ပျူတာကွန်ရက်တွေအပေါ်စိုက်ကတိုက်ခိုက်မှုဟာတနင်္လာနေ့မှာလျော့နေသွားပုံရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကစပြီးတော့နိုင်ငံပေါင်း150ကကွန်ပျူတာပေါင်း3000ထက်မနည်းစိုက်ဘာတိုက်ခိုက်ခံရမှုတွေမှာတရုတ်၊ဂျပန်၊အင်ဒိုနီးရှားစတဲ့အာရှနိုင်ငံတော်တော်များများတိုက်ခိုက်ခံရပါတယ်။ကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ကုမ္ပဏီကြီးတစ်ခုကအခုစိုက်ဘာတိုက်ခိုက်မှုဟာမြောက်ကိုရီးယားနဲ့ဆက်ဆံနေတဲ့အဖွဲ့ကလုပ်တာလားဆိုတာကိုစမ်းသပ်နေကြပါတယ်။ကွန်ပျူတာစနစ်တွေကိုထိန်းချုပ်လိုက်ပြီးပြန်မင်းငွေတောင်းတဲ့ WannaCry ဆိုတဲ့ဒီ ransomware virus software နဲ့ cyber တိုက်ခိုက်မှုမှာမြောက်ကိုရီးယားနဲ့ဆက်နွယ်နေတဲ့ဤပညာဆိုင်ရာတဲလွန်စားတွေတွေ့ရတယ်လို့ Symantec နဲ့ Kaspersky Lab cyber လုံခြုံရေးကုမ္ပဏီတို့ကပြောပါတယ်။ Syria နိုင်ငံမှာတော့နေ့စဉ်အကျဉ်းသားတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်နေပြီးတော့အသေးဆုံးသူတွေရဲ့အလောင်းတွေကို Damascus မြို့တော်ရဲ့အပြင်ဘက်မှာမီးရှို့တချို့ဖြစ်နေတယ်လို့စီးရီးယားနိုင်ငံကိုဒီအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှဆွဆွဲပြောကြားလိုက်ပါတယ်ရှင်
။တရင်အချင်းချက်ကိုမဆုမြမုံကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်းပါ။ဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်အင်္ဂါနေ့မနေ့ပတ်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.